ဗနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတာဝန်ကဝန်ဝင်ကူညီချဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပတဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ခွင့်မရတာဒါမှမဟုတ်ရင်လည်းသပိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတချို့ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီကြောင်းလွှတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌကွာရီတို့ကယာယီသမ္မတဖြစ်နေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။တိုက်ခံခေါင်းဆောင်ရဲ့ New York Times စာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးတွေမှာတော့ကမ္ဘာတဝန်းကနိုင်ငံပေါင်း90ကျော်ကသူ့ကိုယာယီသမ္မတဖြစ်ဓမ္မမောင်ရင်လဲအမျိုးသားလွတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့အညီတာဝန်ရှိတဲ့သူဖြစ်အတိအမှတ်ပြုလက်ခံထားတဲ့အကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုပန်ကြားထားတာပါ။နိုင်ငံတကာတန်တမာနေခန့်အပ်ပြီးပြည်ပကတိုင်းပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်ဖို့စတင်ကြိုးပမ်းနေတဲ့အကြောင်းလဲပြောဆိုထားပါတယ်။လက်ရှိသမ္မတမာဒူရိုကိုစစ်တပ်ကထောက်ခံမှုမပေးဖို့စီယုံမှုအတွက်စစ်ပဆိုင်အတော်ဝင်ရှိသူတွေနဲ့လှည့်ဝဲဆွေးနွေးမှုတွေရှိတဲ့အကြောင်းလဲပြောဆိုခဲ့တာဖြစ်ပါတယ်။